အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်န်စကီတို့ဒီကနေ့ပြင်သစ်နိုင်ငံမှာတွေ့ဆုံခဲ့ကြပြီးတော့အမေရိကန်ကဒီယူကရိန်းအတွက်နောက်ထပ်အကူအညီဒေါ်လာ225သန်းထပ်ပြီးတော့ပေးသွားမယ်အကြောင်းကိုသမ္မတဘိုင်ဒန်ကကြေညာပါတယ်။ပြင်သစ်နိုင်ငံနော်မန်ဒီမှာဒီဒီနေ့ဒီအနှစ်80ပြည့်အခမ်းအနားတွေကိုမနေ့တုန်းကသမ္မတနှစ်ဦးတက်ရောက်ခဲ့ကြပြီးတဲ့နောက်ဒီကနေ့ပြင်သစ်နိုင်ငံကပါရီမြို့တော်မှာတွေ့ဆုံကြတာဖြစ်ပါတယ်
။ They also signed an additional package for $225 million to help you reconstruct the
Ukraine တွင်နောက်ထပ်ဒေါ်လာ225သန်းကူညီဖို့ဒီကနေ့ပဲကျွန်တော်လက်မှတ်ထိုးလိုက်ပါတယ်။လျှက်စစ်တပ်အပီလိုင်းတွေပြန်လည်ပြုပြင်တိဆောက်ရမှာကူညီသွားမှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကဒီကနေ့ Ukraine သမ္မတနဲ့တီးခြားတွေ့ဆုံချိန်မှာပြောသွားတာပါ။ Ukraine ကိုစီးရီးအရာထောက်ပံ့နိုင်ဖို့ American လွှတ်တော်မှာလွှတ်တော်မဲ့တချို့ကြောင့်အတိမပြုနိုင်ပဲကြန့်ကြာခဲ့တဲ့အပေါ်မှာလည်းသမ္မတဘိုင်ဒန်က Ukraine သမ္မတကိုတောင်းပန်ခဲ့ပါတယ်။သူမတူတဲ့နီးလန်းတွေနဲ့ရုရှားကိုကြံ့ကြံ့ခံဆက်တွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကိုအမေရိကန်ကလစ်လူရှုထားမှာမဟုတ်ကြောင်းနဲ့အကူအညီတွေဆက်ပြီးတော့ပေးသွားမယ်အကြောင်းနဲ့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။သမ္မတဇယ်လန်စကီကလည်းအမေရိကန်ရဲ့ထောက်ခံမှုကိုကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပြီးယူကရိန်းနိုင်ငံနဲ့ဆက်လက်ပြီးတော့ရည်တည်ပံ့ပိုးပေးဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။သမ္မတနှစ်ဦးကပြီးခဲ့တဲ့ဒီဇင်ဘာလတုန်းကယူကရိန်းသမ္မတဇယ်လန်စကီအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အချိန်မှာနောက်ဆုံးတွေ့ဆုံခဲ့ကြတာဖြစ်ပြီးအခုပြင်သစ်မှာနောက်တစ်ချိန်ပြန်ဆုံတာပါ။ရှေ့သတင်းပတ်အီတလီမှာကျင်းပမဲ့ G7 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာလည်းသမ္မတနှစ်ဦးထပ်ဆုံကြအောင်ပါပါရှင်။